မ်းညွန်ရဲ့ကွန်ပျူတာ Windows 8ဆိုတော့ဒီ Microsoft ကုမ္ပဏီကအသစ်ထုတ်တဲ့ Windows 10 Operating System ကို Upgrade လုပ်မှာမလားရှင့
်လက်ရှိမှာ Windows 7နဲ့8သုံးနေတဲ့သူတွေဆိုလို့ရှိရင် Windows 10ကိုတစ်နှစ်အတွင်းမှာအခမဲ့ Download ပေးလုပ်ပြီးတော့ Upgrade လုပ်နိုင်မယ်ဆိုပြီးတော့သတင်းတွေမှာပြောကြပြီမဲ့ကျွန်တော်ခုထိလုပ်လို့လည်းမရသေးဘူးမဆင်မြတ်မွာ
ကိုသားညွန်က Windows 10ကို Upgrade လုပ်ချင်ပါတယ်လို့ Microsoft မှာ Reserve လုပ်ထားလို့လားလုပ်ထားရဆိုလို့ရှိရင်တော့ကိုယ့်အတွက်အဆင်သင့်ဖြစ်ပြီဆိုတာနဲ့Microsoft ကဒီကိုယ့်ရဲ့ set ထဲကို operating system အစ်စ်ကိုထည့်ပေးပြီးတော့ကိုယ့်အကြောင်းကြားမှာလေ Windows 10ကို July 29ရက်နေ့မှာတရားဝင်စထုတ်လိုက်တယ်ဆိုပေမဲ့အရင်ဆုံးစပြီးတော့ download လုပ်လို့ရတဲ့သူတွေက Windows Insider တွေလေ
ဒါဆိုလို့ရှိရင် Windows 10ကိုထွင်နေတော့ကသူတို့ဒီ Windows Insider system မှာဝင်ပါထားတဲ့သူတွေကိုအရင်ဆုံးဦးစားပေးထားတာပေါ့
Microsoft company ရဲ့ blog post မှာလည်းပြောထားတာပဲသူတို့ရဲ့ Windows Insider တွေကိုအရင်ဦးစားပေးမယ်ပြီးလို့ရှိရင်ဒီ reserve လုပ်ထားတဲ့သူတွေရဲ့ set တွေတဲ့ကိုအသုတ်လိုက်အခမဲ့သွင်းပေးသွားမယ်ဆိုတာလေ Microsoft ကဒီ operating system တစ်ကိုအောင်မြင်ဖို့စိတ်ကိုမျှော်မှန်းထားတော့ကျွမ်းကျင်သူတွေဘက်ကဒီအားလုံးကောင်းပြီထပ်ပြီးတော့ပြင်စရာစိတ်မရှိတော့ဘူးဆိုမှပဲတာမန်သူတွေကိုပေးသုံးမဲ့သဘောမျိုးလို့သူ့ရဲ့ blog post မှာရေးထားတာကိုကျွန်တော်ကတော့သဘောပေါက်တာပဲအဲ့တော့ကိုသားညုံအလဲရောက်ဖို့ကတော့သတင်းပတ်ပိုင်းလဲကြာနိုင်တယ်လပိုင်းလဲကြာနိုင်တယ်တဲ့
အော်အဲ့ဒါဆိုရင်ဒီ Windows 10ထွက်ပြီးတော့24နာရီတည်းမှာ download လုပ်ကြသူ14သန်းရှိတယ်ဆိုတော့သူတို့ရွေးပြီးတော့ upgrade ပေးလုပ်တဲ့သူတွေပေါ့ Microsoft ကုမ္ပဏီဘက်ကကြီးတော့လဲသူတို့ကုမ္ပဏီအတွက်တိတ်ကိုအရေးကြီးတဲ့ software အသစ်ဆိုတော့တင်းချာချာလောက်တော့မှာပေါ့လေ Windows 10ကိုစသုံးနေကြသူတချို့ရဲ့တွေ့ကြုံတွေဒိန်းထဲမှာဖတ်တော့တော့အရင် Windows တွေထက်တော်တော်လေးပိုကောင်းသွားတယ်ဆိုပဲဗ
ျကမ္ဘာပေါ်မှာသုံးနေကြတဲ့ဒီ PC computer အများစုက Windows operating system တွေနဲ့လက်ပတ်နေတာဆိုတော့အသစ်ထွက်တဲ့ Windows 10ကိုပြောင်းသင့်မသင့်သိကျင်ကြရတယ်လေ Wired Online Magazine ရဲ့အဆိုအရဆိုရင်Windows 10မထွက်ခင်အထိကို Microsoft ရဲ့ဒီ Windows Operating System တွေကိုသုံးနေကြတဲ့ computer ပေါင်းကဒီကမ္ဘာလုံးမှာ 1.5 ဘီလီယံရှိတယ်တဲ့
Windows 10 upgrade လုပ်ဖို့စိတ်ကူးရှိနေသူတွေအနေနဲ့အရင်ဆုံးကိုယ့်ရဲ့ computer က operating system တစ်ကို upgrade လုပ်နိုင်တဲ့လိုအပ်ချက်တွေရှိမှရှိသိဖို့အရေးကြီးတယ်ဗျ 32-bit operating system အတွက် RAM memory က 1GB အနည်းဆုံးလိုမယ် 64-bit ဆိုလို့ရှိရင် 2GB လိုပါတယ်hard disk space ဆိုရင်လည်း 32-bit အတွက် 16GB နဲ့ 64-bit အတွက် 20GB လိုပါလိမ့်မယ
် Windows 10ကဒီအရင် operating system တွေနဲ့မတူတာ Microsoft ရဲ့ဒီ desktop computer တွေရော tablet computer တွေရော mobile phone တွေမှာရောအားလုံးမှာတူတူသုံးလို့ရမှာပါစားထွင်တဲ့ကိုကလည်းဒီလက်ကင်ဖုန်းတွေ tablet computer တွေမှာသုံးနိုင်အောင်အဓိကရည်ရွယ်တာပါအဲဒါကြောင့်ဒီ Windows 10ထည့်ထားတဲ့ computer ပေါ်မှာကိုလုံးနေတဲ့အလုပ်ကိုလမ်းသွားနေတော့လက်ကင်ဖုန်းပေါ်ကနေပြီးတော့ဆက်လုပ်နိုင်မယ် Windows 10အတွက်ထွင်ထားတဲ့ application တွေဆိုရင်လေကိုယ့်ရဲ့ဆက်ကဘာပဲဖြစ်နေနေသုံးလို့ရမှာပါ smartphone အတွက် app တို့ tablet အတွက် app တို့ဆိုပြီးတော့ကွဲနေတော့မှာမဟုတ်ဘူးလေ
ဥပမာဒီလမ်းသွားနေရင် mobile phone နဲ့မှကစားနေတဲ့ Angry Bird game ကိုအိမ်ပြန်ရောက်တဲ့အခါမှာအိမ်က desktop computer ပေါ်မှာဒါမှမဟုတ် tablet computer ပေါ်မှာဆက်ပြီးတော့ကစားနိုင်ကြမယ်နောက်ပြောဒီ Windows 10ထည့်ထားတဲ့ smart လက်ကင်ဖုန်းကို monitor နဲ့ဆက်လို့ရှိရင်အဲ့ဒီ monitor ကို PC computer လိုမျိုးသုံးလို့ရသွားမှာပါ
တော်တော်လေးအသစ်ထူးသွားတယ်လို့အမှတ်ပေးခံရတာကတော့ internet browser ပဲ internet explorer မဟုတ်တော့ဘူးနာမည်သစ်က edge တဲ့ projects button ဆိုပြီးတော့မှဒီနာမည်ဝက်ပေးပြီးထွင်ခဲ့တဲ့ browser သစ်လေ internet website တွေဝင်ကြည့်လို့ရှိရင်ပို့ပြီးတော့မြန်သွားတယ်ပို့ပြီးတော့လည်းလုံခြုံအောင်လုပ်ထားတယ်တဲ့အထူးဆုံးကတော့ဒီ web page စာမျက်နှာတစ်ခုခုပေါ်မှာကိုရေးချင်မှတ်ချင်တဲ့အပိုင်းနေရာမှာရှင်းမှတ်လို့ရတယ်အဲ့လိုမျိုးမှတ်ထားတာကိုလည်းသူများတွေနဲ့မွေးမြားလို့ရပါတယ
်အတန်နဲ့ခိုင်းလို့ရတဲ့ container ကလည်းအခုဒီ Windows 10မှာထူးကြပါတယ် Apple phone တွေမှာပါတဲ့ Siri နဲ့သဘောတရားအတူတူပါပဲ internet browser ကိုဖွင့်လိုက်ပါလို့ email အသစ်ရေးဖို့ပြင်ပေးပါလို့ဘယ်နေ့မှဘာလို့ဆရာရှိတယ်သတိပေးပါလို့နောက်လေးစာတစ်ခုခုရှာပေးပါလို့ဆိုတာတွေကိုကိုက container ကိုစကားတန်နဲ့ခိုင်းလို့ရပြီလေဗျ
Windows Phone တွေမှာအရင်တည်းကဒီ feature ကပါပေမဲ့အခုတော့ Windows 10 Desktop Computer သုံးတဲ့သူတွေလည်း container ကိုခိုင်းလို့ရသွားတာပါ။နောက်လုံခြုံရေးပိုင်းနဲ့ပတ်သက်လို့လည်းအခု Operating System အသစ်မှာ Microsoft ကတော်တော်လေးအားထုတ်ထားတာကို computer ကျွမ်းကျင်တဲ့သူတွေအသိအမှတ်ပြုကြပါရစေ။ PC computer တွေအတွက်ကိုအဓိကစိုးရိမ်စရာတစ်ချက်ကဒီ computer internet လုံခြုံရေးပိုင်းမလား။အဲကြောင့်အခု Windows 10မှာတော့ computer သုံးတဲ့သူတွေကိုအရင်တော့လိုမျိုးဒီ password တွေလက်ပွေရရတယ်မကဘူး။ကိုယ့်ရဲ့မျက်နှာအမူအရာကိုမှတ်ထားပြီးတော့ကိုယ်သေးကြတယ်ဆိုတော့မှကွန်ပျူတာပေးသုံးတာမျိုးအရေးကြီးတဲ့ application တွေပေးသုံးတာမျိုး Windows Hello ဆိုပြီးတော့လုံခြုံရေးလုပ်ထားရလေ
Microsoft ကသူ့ရဲ့ဒီ Windows software တွေအတွက် update တွေလုပ်ပေးနေတဲ့နေရာမှာလည်းအခုဒီ Windows 10အတွက်ကအရင် OS တွေထက်ဒီနှစ်ကြာတဲ့အထိ support ပေးဖို့ကတိပြုထားရပြ feature အသစ်တွေကို update လုပ်တဲ့ mainstream support ကို2020 October အထိပေးထားတယ်နောက်ဒီလုံခြုံရေးနဲ့ဆိုင်တဲ့ security update တွေလုပ်တဲ့ extended support ဆိုလို့ရှိရင် 2025 October အထိပေးထားမှာလေမဆုမြတ်မွန်ရဲ့
PC computer သုံးနေကြတဲ့ gamer တွေအတွက်ကိုလည်း Windows 10ရဲ့အားသာချက်တွေအများကြီးရှိတယ်တဲ့ ID ဆောင်းပါးတွေမှာတုံးတက်ကြတဲ့အတိုင်းဆိုရင်ဒီ game ကစားတဲ့အခါမှာပို့ပြီးတော့အသက်ဝင်တဲ့ Xbox One game set ကို Windows 10 twin ထားတဲ့ set တိုင်းနဲ့ Wi-Fi ချိတ်ပြီးတော့ဆက်သွယ်လို့ရသွားမှာဆိုတော့ Xbox One game set နဲ့ကစားနေတဲ့ game တစ်ခုကို desktop ပေါ်မှာပဲဖြစ်ဖြစ် laptop ပေါ်မှာပဲဖြစ်ဖြစ်ဒီ tablet computer နဲ့ပဲဖြစ်ဖြစ်ဆက်ပြီးတော့ကစားလို့ရမှာပါ။နောက် Xbox One game set အတွက်ထုတ်ထားတဲ့ဒီ controller တွေကိုလည်း Windows 10 တက်ထားတဲ့ PC မှာတုံးလို့ရမယ်တဲ့ကိုသားညုံကြီး
Microsoft ကုမ္ပဏီကြေညာထားတဲ့အတိုင်းဆိုရင်တော့ Windows 10က Windows ရဲ့နောက်ဆုံး version operating system ဖြစ်တော့မှာဆိုတော့နာမည်ကောင်းကြံခဲ့အောင်ဓာတ်ပေါင်းစုံကနေလုပ်ထားတယ်ပေါ့ဗျာ
Windows 10မှာအားသာချက်တွေရှိတဲ့တစ်ချိန်တည်းမှာပဲ hardware တွေလည်းရှိနေတာကိုတော့ Forbes magazine ရဲ့ IT ဆောင်းပါးရှင် Gordon Gelly က upgrade လုပ်သင့်မသင့်ဆိုရယ်သူ့ရဲ့ဆောင်းပါးမှာရှင်းပြထားပါတယ်ဒီဆော့ဆော့တော့ကပြောခဲ့တယ်လို့မျိုးအသုံးဝင်တဲ့ feature အစ်စ်တွေပါတယ်လို့ပဲ Windows operating system အစ်စ်က update အစ်စ်တွေကိုအလိုလိုလုပ်ပြီးတော့တချို့ computer တွေနဲ့အမကိုက်ဖဲနဲ့ကမောက်ကမဒုက္ခရောက်နိုင်တယ်ဆိုတာကိုလည်းအရင်ဖြစ်ခဲ့မှုတဲ့ဥပမာတွေနဲ့သူကထောက်ပြပါတယ်
October လနဲ့ကြာလို့ရှိရင်တော့ Windows 10နဲ့ပတ်သက်တဲ့ major update ကိုလုပ်ပါမယ်လို့ Microsoft ကကြေပီထားတော့အဲ့ဒီဆောင်ရင်ပိုကောင်းပါတယ်လို့သူကအကြံပေးတယ်ဗျ
Windows 10ကို upgrade လုပ်လိုက်လို့မကြိုက်ဘူးဆိုလို့ရှိရင်လည်းရက်30အတွင်းမှာအရင်သုံးနေတဲ့7တို့8တို့ကိုပြန်ပြီးတော့ပြောင်းလို့ရပါတယ်။တခုပဲသိထားဖို့က Microsoft ကအခမဲ့ upgrade ပေးလုပ်နေတဲ့အချိန်ကျော်သွားလို့ရှိရင်တော့ Windows 10 Home အတွက်ကို $120 software ပို့ပေးရမှာဖြစ်ပြီးတော့ Windows 10 Pro အတွက်ကတော့$200ပေးရမှာဖြစ်ပါတယ်ရှင်။